လှုပ်ရှားမှုက1988ခုနှစ်မှာဖြစ်ခဲ့တဲ့အခြေအနေကိုကြည့်မယ်ဆိုလို့ရှိရင်တပါတီအာဏာရှင်စနစ်ကိုသူတို့ဆန့်ကျင်ခဲ့တဲ့ဟိုလူမှုလှုပ်ရှားမှုပေါ့နော်အဲ့ဒီမှာဗိုလ်ချုပ်ဒီဦးနေဝင်ဦးဆောင်တဲ့ဆိုရှယ်လစ်လမ်းစဉ်ပါတီကိုအဲ့ဒီအချိန်ကတော့ဟိုဖြုတ်ချနိုင်ခဲ့တယ်ပေါ့နော်ဆိုတော့ဒါပေမဲ့ဒီဆိုရှယ်လစ်လမ်းစဉ်ပါတီကိုကြည့်လို့ရှိရင်လေသူတို့က1962ခုနှစ်မာဒီအာနာသိန်းနဲ့အာနာသိန်းရဲ့စစ်ကောင်းဆောင်ဒီဗိုလ်ချုပ်နေဝင်ကနေပြီးတော့အဲ့ဒီနှစ်မှာပဲသူတို့ဒီအရက်သားဒီမိုကရေစီဒီရွေးကောက်ပွဲနဲ့တက်လာတဲ့အရက်သားအစိုးရကိုသူတို့ကအာနာသိန်းပြီးတော့အဲ့ဒီနှစ်မှာဆိုရှယ်လစ်လမ်းစဉ်ပါတီဆိုတာကိုထူထောင်ပြီးတော့ဟိုအာနာဆက်ပြီးတော့ယူခဲ့တယ်ပေါ့နော်နိုင်ငံကိုဆက်ပြီးတော့အုပ်ချုပ်ခဲ့တယ်ဆိုတော့ဒါပေမဲ့အဲ့လိုနှစ်ပေါင်း20ကျော်မှတကယ်လူထုအုံကြွမှုကြီးဖြစ်ပြီးတော့ဒီတပါတီအာဏာရှင်စနစ်ကိုပေါ့နော်ဟိုဖြုတ်ချနိုင်ခဲ့ဆိုတော့ဘာလို့နှစ်ပေါင်း20လောက်ထိအချိန်ကကြာခဲ့တယ်လဲရှင
်ဟိုဒီလိုပြ1962အာဏာသိမ်းစကာလကကမ္ဘာ့တော်မှာလည်းဖြစ်စားနေတာကဆိုရှယ်လစ်ရေးထုတ်ရှားမှုပေါ့နော်ဒါအပြိုင်အယိုင်ဆိုရှယ်လစ်နိုင်ငံတွေပေါ်ပေါက်ရှိနေတဲ့ဆိုရှယ်လစ်ရေးကွန်မြူနစ်ကြီးလှုပ်ရှားမှုကြီးကအရင်မြင့်တက်နေတဲ့အခြေခါပေါ့ဗျာအဲ့ဒီအချိန်မှာတော်တော်များများကလွတ်လပ်ရေးကျူးပတ်မှုမှာလည်းဒီလက်ဝဲအယူဆကိုဆွဲကင်ပြီးတိုက်ခိုက်ကြတဲ့နိုင်ငံတွေကိုလိုရီတယောက်ကလူမျိုးအောင်တိုက်ခိုက်ကြတဲ့နိုင်ငံရှိတဲ့ခါကျတော့ဆိုရှယ်လစ်ရေနိုးကြောင်းမှုကတအားမြင့်တက်နေတဲ့အခြေခါမြန်မာပြည်ကလည်းဒါကဆိုရှယ်လစ်နိုင်ငံအထူးထည့်သွားမယ်ဆိုတဲ့အယောင်ပြဆိုရှယ်လစ်လမ်းစဉ်ကိုကျင့်သုံးဖို့အတွက်အဲ့ဒီခါကအာဏာသိမ်းခဲ့တဲ့တော်လှန်ရေးကောင်စီအနေနဲ့ကအလွယ်တကူလူထုကိုကလေးပြပြီးတော့ဗာရချက်ချီလိုလွယ်သွားတယ်လို့ကျွန်တော်အဲ့တိုင်မြင်ပါတယ်ဗျ။အဲ့ပုံမှာတချို့လည်းတိတ်ညွတ်ပြီးပါသွားတယ်ရှိပါတယ်။ဒါလည်းအခုလုံးသမိုင်းကိုဟိုကျွန်တော်တို့ပြန်ကြည့်တွေ့နိုင်ပါတယ်ဗျ။အဲ့တော့အဲ့ဒါက26နှစ်ကြာတဲ့အကြောင်းရင်းကဒီတိုင်းမှာအဲ့လိုမြင်ပါတယ်။ဒါပေမဲ့တစ်ဖက်ကပြန်ကြည့်မယ်ဆိုလို့ရှိရင်အဲ့ဒီမှာဟိုကြောင်းသားလှုပ်ရှားမှုတွေလူလှုပ်ရှားမှုတွေကရက်တက်သွားသလားဆိုတော့အဲ့လိုကျွန်တော်မတွေ့ပါဘူးဗျ။60နှစ်အာဏာသိမ်းပြီးတိတ်မကြခင်ကာလမှာပဲကျွန်တော်က7 July ဘောတော့တက်လို့ကြောင်းသားသမဂ္ဂယူဒါကျုပ်ဖြစ်ခံရတဲ့ကျောင်းသားလှုပ်ရှားမှုတွေပေါ်လာတာရှိပါတယ်အလားတူပဲကျုံးဆွဲကျွန်တော်တို့လှုပ်ရှားမှုတွေပေါ်လာတာရှိပါတယ်အလားတူပဲ84 85 86အဲ့ဒီရဲ့အစစ်အစစ်ကိုဆက်ခံလာတဲ့1988ခုနှစ်မှာတော့မြန်မာဆိုဒါလူလှုပ်ရှားမှုကြီးဖြစ်ခဲ့ပြီးတော့မှတပါတီအာဏာရှင်စနစ်ဒါကျုံးဖြစ်သုံးရေးကိုကျွန်တော်တို့ချိုးပန်းခဲ့ပြီးတော့မှပါတီစုံဒီမိုကရေစီစနစ်ကိုလူထုကအာသာငန်းငန်းတောင်းတတဲ့ခေတ်တစ်ခုကိုရောက်လာတယ်လို့ကျွန်တော်အိုက်ကန်မြင်ပါတယ်
တော်က60နှစ်မှာအာနာသိမ်းခဲ့တဲ့ဒီဗိုလ်ချုပ်နေဝင်းကလည်းသူကသူတို့အဓိကအကြောင်းပြတဲ့တဲ့အကြောင်းရင်းကိုကြည့်လို့ရှိရင်လေဒါတိုင်းပြည်ကြီးကကြောက်ထဲကြတော့မယ်ဆဲဆဲသူတို့ကဲတင်နေပေါ့နော်တိုင်းပြည်စီလုံးညင်ညွအောင်ဆိုတဲ့အနေအထားမျိုးဆိုတဲ့အပိုင်းနေပေါ့နော်လောက်ခဲ့တယ်ဆိုတာမျိုးဒီအနှစ်20တော့အတွင်းမှာရောဘလို့သုံးသပ်မိလဲရှင
်ဟိုဒါကတော့ဗျာအဖြေသိရှင်းပါတယ်ဗျာဖြစ်လို့ဆိုတော့ကျွန်တော်တို့တစ်ချက်လုံးကနားလည်ပြီးတင်ကြားခဲ့ရတဲ့သမိုင်းအမှားပြီးပေါ့နော်လေကျွန်တော်တို့တင်ကြားခဲ့ရတဲ့ဒါဖက်ဒရယ်ကြီးကြောင့်ပြည်တော်စုပြုပွဲမှာဖြစ်တဲ့အတွက်ကြောင့်မလို့တိုင်းပြည်ကြောက်တဲ့ကြားရက်တလုံးတူမှာနိုင်ငံတော်အာဏာကိုတော်လိုင်းကောင်စီကယူခဲ့ရတယ်ဆိုပြီးဒါသင်ခဲ့ရတာ။ဥစားထဲမှာလည်းအဲ့ဒါနဲ့သင်ခဲ့ရတယ်လေ။ဆိုတော့တကယ်တမ်းကျတော့အဲ့လိုတော့မဟုတ်ဘူးလေ။အဲ့တော့ပြောမယ်ဆိုရင်တော့မြန်မာနိုင်ငံမှာဆိုရှယ်လစ်ဝါဒစစ်စစ်ဟုတ်သလားဆိုတော့လည်းအဲ့လိုလည်းမဟုတ်ဘူး။ဆိုတော့ဆိုရှယ်လစ်မျက်နှာပုံဆွတ်ထားတဲ့အာဏာရှင်စနစ်ပဲဖြစ်တယ်များ။ကျွန်တော်မြင်တာကတော့လေ။အဲ့တော့အဲ့ဒီပုံမှာတိုင်းပြည်ကဒီ26နှစ်တာကာလအတွင်းမှာဖြစ်တယ်ဆိုတော့အဖက်ဖက်ကယူရင်းလာတယ်အလုံးကိုအရှိတော်အားစားမှာကြားတကောင်ဖြစ်ရှင်သန်ခဲ့တဲ့နိုင်ငံဟာကမ္ဘာသူတို့တို့တက်မှုအနည်းဆုံးနိုင်ငံဖြစ် LGC နိုင်ငံဖြစ်ကျွန်တော်ရောက်ခဲ့ရတယ်။တိုင်းပြည်စီဝိုင်းပြည့်စည်ခဲ့ရတယ်။တိုင်းပြည်စီဝိုင်းလူတွေရဲ့လူမှုရေးနိုင်ငံရေးစီဝိုင်းပေါ်တယ်အကုန်လုံးဟာပြည့်စည်ခဲ့ရတယ်။ဒီအထွေထွေအကျတဲ့ကြီးဟာဒီကနေလူမှုရဲ့အကျတဲ့မှုကြီးအကုန်လုံးက1988ခုနှစ်မှာခဲတဲ့တုံထိုးပေါ့နော်တုံထိုးဟိုပေါ်ပေါက်လာခြင်းကလည်းဒါဆက်ဆောင်တဲ့ကာလမှာစီမံခန့်ခွဲမှုအမှားစနစ်အမှားကိုကျင့်သုံးခဲ့ရဆိုတာသိခင်ရှားပါလေ။ဒါဟောအဲ့တုန်းကတော့အစိုးရကတော့အုပ်ချုပ်တာကောင်းတယ်ပြည်သူကတော့မဟုတ်လို့ဆိုရဲပြည်သူပေါ်အပြစ်တင်စကားဆိုစရာအကြောင်းရင်းမရှိဘူးလို့ကျွန်တော်မြင်ပါတယ်။1988အကြကျွန်တော်လူလူရေတော်ဘုံကြီးဆိုတာဟာတမိုင်းရဲ့လိုအပ်ချက်အရာလူထုရဲ့လိုအပ်ချက်အရာပေါ်ပေါက်လာတဲ့အရေးတော်ဘုံကြီးဖြစ်တယ်လို့ကျွန်တော်မြင်ပါတယ်ဗျ။
အချိန်မှာဒီကိုမြာကြီးကိုယ်တိုင်ကဒီចောင်းသားခေါင်းဆောင်တပ်ဦးနဲ့ပါဝင်ခဲ့တဲ့ခါကျတော့ဘာပြောဒီဆိုရှယ်လစ်လမ်းစဉ်ပါတီစပြီးတော့1962ခုနှစ်မှာစပြီးတော့အုပ်ချုပ်ခဲ့တဲ့ဖြစ်လာတဲ့မှာကိုမြာကြီးကတောက်လျှောက်ထက်တန်းလာခဲ့တဲ့လူငယ်တပ်ဦးအနေနဲ့အဲ့ဒီအချိန်ကာလမှာနောက်ပြီးတော့ဒီရှစ်လေးလုံးလူထုလှုပ်ရှားမှုမတိုင်ခင်တည်းမှာလေဒါစတင်ခဲ့တာဒီကိုမြာကြီးတို့စတင်ခဲ့တယ်လို့လည်းပြောရမှာပေါ့နော်ဆိုတော့ဘာကြောင့်ကိုမြာကြီးကပါဝင်ဖို့ဆုံးဖြတ်ခဲ့လဲဘာကြောင့်တောက်လျှောက်ခဲ့ကြလဲရှင်အဲ့ဒီအချိန်ကចောင်းသားကြီးပေါ့နော်
ဟိုအဓိကကကျွန်တော်တို့ရိုးရိုးသားသားနဲ့ဝန်ခံရမယ်ဆိုလို့ရှိရင်လေနိုင်ငံကြီးလောကထဲကိုရောက်လာတယ်ဆိုတာနိုင်ငံကြီးကိုနားလေတက်ကျွန်းလို့ကျွန်တော်တို့ရောက်လာတာကျွန်တော်ရောက်လာတာတော့မဟုတ်ဘူးပြဒါကျွန်တော်ရိုးရိုးသားသားကျွန်တော်ကကျွန်တော်ဝန်ခံတာပါဝန်ခံတာပါနောက်တစ်ခုကအဲ့ဒီကာလတော့ထိတ်မှန်းဥဆောင်မှုခန်းကဏ္ဍမှာလည်းကျွန်တော်မရှိခဲ့ပါဘူးပြဒါအဲ့ဒီချိန်ကာလတော့နိအဲကျွန်တော်အများကြီးတယောက်ပဲဖြစ်ပါတယ်အခုထက်တိလည်းကျွန်တော်အများကြီးတယောက်ပဲဖြစ်ပါတယ်ဒါနံပါတ်1တစ်ချက်ကျွန်တော်ပြောချင်ပါတယ်ကနံပါတ်1တစ်ချက်ကတော့ခုနပြောလို့ပေါ့နော်အဲ့ဒီကာလမှာကျွန်တော်တို့တရားချင်းမတရားချင်းနောက်တစ်ခုကမခံကျင်တဲ့စိတ်ပေါ့နော်တရားနဲ့တောင်းမှုလိုလားစိတ်အဲ့ဒီစိတ်တွေပုံမှာအခြေခံပြီးတော့ကျွန်တော်ပါဝင်ခဲ့တာပါရှင်လေးလုံးအရေးတော်ပုံကြီးရတယ်ဥဆုံးခန့်တော်ဦးတောင်းဆိုချက်တွေအကုန်လုံးက policy matter ကိုသွားတာမဟုတ်ပါဘူး right base ကိုသွားပါလေဗျာအခြေခံခွင့်ရေးဖြစ်နေတာကိုပုံမော်ကိုဆိုးနိုင်လို့ကြာဆုံးမှုဒါပေါ်ထုတ်ပြီးဆိုလိုက် commission ပေါ်ထုတ်ပြီးကျွန်တော်သမဂ္ဂဖွဲ့စည်းရေးအဲ့ဒီအခြေခံပုံမှာကျွန်တော်တို့စာပြီးတော့ပါလာခဲ့တာဖြစ်ပါလေဗျာဒီလိုသလောက်ဝန်ခံရမယ်ဆိုလို့ရှိရင်တော့နိုင်ငံရေးသမားတစ်ယောက်ဘဝကိုဖျက်ဆီးမှုဆိုအဲ့ဒီအချိန်ကာလတော့ကျွန်တော်တို့ပွင့်လေးလေးပြောလို့ရှိရင်အဲ့လောက်ထိစိတ်ကူးမရင်ခဲ့ဘူးပေါ့ဗျာဒါယူသားပြောတာလို့တော့တယ်ကျွန်တော်တို့လုပ်ရင်းကိုင်ရင်းနဲ့ပဲတိုင်းပြည်အခြေအနေတွေစနစ်တွေအမှားတွေ policy အမှားတွေနိုင်ငံအတွက်ပြည်သူအတွက်လူအပ်တဲ့ federal ဆိုတဲ့ဟာတိုင်းပြည်ပြည်ပွဲချင်းမဟုတ်ဘူးတိုင်းပြည်ကိုပို့ပြီးအားကောင်းစုစည်းချင်းပြည်တော်စုကိုပို့ပြီးအားကောင်းစုစည်းချင်းဖြစ်တယ်ဆိုတာကျွန်တော်နားလည်လာတယ်ဒီနားလည်လာတဲ့အပေါ်မှာဆက်ပြီးအခုထက်တည်းလည်းကျွန်တော်လေ့လာသင်ကြားနေရတော့ဖြစ်ပါတယ်အဲ့ဒီပုံမှာဆက်ပြီးနိုင်ငံရေးသမားတစ်ယောက်ကိုဘဝအဖြစ်လျှောက်ဖို့အတွက်ပို့ပြီးပြည်ပြင်လာတယ်လို့ပဲပြောချင်ပါတယ်ပြီးတော့ချုပ်ပြောရင်တော့ကျွန်တော်တို့နားလည်တက်ကြွလို့နိုင်ငံရေးလောကကြီးကိုဝင်လာတာမဟုတ်ပါဘူးမခံကျင်တဲ့စိတ်မတရားမှုကိုကျွန်တော်တို့လက်မခံနိုင်တဲ့စိတ်ဓမ္မနဲ့အာဓမ္မမှာကျွန်တော်ဓမ္မဘက်ကရက်ချင်တဲ့စိတ်အဲ့စိတ်တွေနဲ့ရက်တည်ခဲ့တာဖြစ်တယ်ဆိုတော့ရှင်းရှင်းလင်းလင်းပြောချင်ပါတယ်ဗျာ
အဲ့ဒီမှာဟိုတမိုင်းဝင်ခဲ့တဲ့အခါပေါ့နော်ရှင်လေးလုံးလူတုလုံးအုံချွားမှုကြီးဟိုတကယ်ကိုအရှိန်အဟုန်နဲ့စတင်ခဲ့ရတဲ့အကြောင်းရင်းမှာလေအဲ့ဒီအချိန်ကဥနေဝင်ရနေပြီးတော့ဟောလူတုကိုသူပြောသားရှိပါတယ်တနက်ဆိုတာမိုးပေါ်ထောင်မပြေဘူးတက်တက်ပြစ်တယ်ဆိုတော့သူရဲ့စကားပေါ့နော်ဒါမျိုးပြောသွားရရှိရအဲ့အချိန်မှာဒီចောင်းသားတွေအနေနဲ့ဒီအချိန်မျိုးတွေကိုကိုမြာအေးတို့ဘလို့ဖြတ်တန်းခဲ့ကြလဲရှင
်ဟိုကျွန်တော်တို့လေလူသားတွေပဲလေလူသားဆိုရက်အတွက်အကြောက်တရားနဲ့မကင်းပါဘူးဗျာဒါយោသားသာပြောမှုဆိုမရှိရင်ကျွန်တော်တို့ကစူပါဟီးရိုးတွေမဟုတ်ပါဘူးဆိုတော့ဆိုတော့တက်တန်းနဲ့ပြည့်လို့ရှိရင်ဒါမိုးဘထောင်မပြည့်ဘူးပြည့်လို့ရှိရင်တဲနဲ့ပြည့်တယ်ဆိုတဲ့ဟာမျိုးပေါ့နော်ကြားတဲ့အခါမှာပို့ပြီးတော့ဆိုးတာပေါ့ဗျာအတိုင်းပြည်ကပြည်ကျွန်တော်တို့မှမဟုတ်ပဲပြည်သူပြက်လို့ကလုံးဝမကန့်ချိပကတာဖြစ်တာကအဲ့ဒီအချိန်ကာလမှာလေအဲ့ဆိုတော့အကြောက်တရားမရှိဘူးလားဆိုကြောက်တာပေါ့ဗျာကြောက်တာပေါ့ဒါကတော့ရှင်းလာမယ်သို့တော့ကျွန်တော်တို့ဒီထက်ပို့ပြီးကြောက်အောင်မယ့်အကြောင်းရင်းတွေကကျွန်တော်တို့မှာရှိလာတယ်ဒါတစ်သက်လုံးတစ်ဘဝလုံးပြည်သူတို့ဘဝတစ်ခုလုံးကျွန်တော်တယောက်တည်းမဟုတ်ဘူးပြည်သူတစ်ခုလုံးရဲ့ဘဝကြီးကဒါကအမှောင်တွေမှာနစ်မတော်ပါဘူးအခုဒီဆိုအကြောက်ဝင်တဲ့ထိတ်လိုက်တဲ့စိတ်ကပူများပါလေ။အဲ့ဒီခါကျတော့စောစောကပြောရဲအကြောက်တရားတွေတည်းကပဲတင်းရင်အန်တုရင်ကြော်ဖြတ်ခဲ့ရတယ်လို့ပဲကျွန်တော်ဆိုချင်ပါတယ်။အဲ့ဒါကကြောင်းသားတွေမဟုတ်ပါဘူးမြန်မာပြည်သူပြည်လုံးဖြစ်ပါလေ။အ
ဲ့ဒီရှင်လေးလုံးကာလပေါ့နော်။ဒီနောက်တစ်ဖန်အာနာပြန်မသိင်ခင်မှာဒီရှင်လေးလုံးကာလလူလူကလည်းအချိန်အဟုန်နဲ့ပါဝင်တဲ့အချိန်မှာဒီကြောင်းသားတွေလူငယ်ကောင်းဆောင်တွေဒီအနေနဲ့ရောတိုင်းပြည်ရှင်းဆက်သွားဖို့ပေါ့နော်အဲ့ဒီအချိန်မှာဟိုဘလို့ဟိုစဉ်းစားခဲ့ကြတယ်လေဒီလိုအကူပြောင်းကာလပေါ့နော်အဲ့အချိန်မှာလည်းတစ်ဖက်မှာလည်းစစ်တပ်ကလည်းဒါဟိုရှိနေတဲ့အချိန်တစ်ဖက်မှာလည်းတိုင်းပြည်အပြောင်းအလဲဖြစ်လာတယ်ကိုရီကိုရိုင်းကလည်းပါဝင်နေတဲ့ခါကျတော့အဲ့အချိန်မှာကိုမြာကြီးတို့လည်းဒါလူငယ်ဒီចောင်းသားဟိုတက်ကူကောင်းဆောင်ဒီအနေနဲ့ကြဘလို့စဉ်းစားခဲ့ကြလဲအဲ့လိုအကူပြောင်းကာလမှာလေ
ແລະຊື້ຊື້ລະပါແຫຼະອ້າຍລົງວ່າເນາະເຈົ້າລູກອ່າຕະມາດີອານາຊິສະເນຍອ້າມມາບາມາບໍ່ຕິດນາມາເລແກ່ຫູລີດັ່ງແມ່ນກາລາຕາຍແສນເນາະອ້າຍອີ່ເຊິ່ງກາລາມາກະບາມາຊູຊຽລິຍີດີຫຍາຈາປິດໍມາດີໂມຄຣາຊີຍີບໍ່ຫຍາຕະນີ້ຫຍາໄປບໍ່ມາສູ່ຊິຍິນເຈົ້າລູກດີໂມຄຣາຊີໂຕຕ້ອງຕາແລະຫນ້າງານນີ້ຫຍາອປຽນຍັງກໍລາແລະອ່ຈິງແມ່ຜິດຊິດີອ້າຍຊິກາລາມາປໍຊາປິບີບໍ່ຈາເອີ້ເນາະເຈົ້າລູກກາဒီလူတွေမွန်းချက်တဲ့ဘဝကနေလွတ်လွတ်လပ်လပ်ကိုယ့်ရဲ့ယုံကြည်ချက်တွေကိုနားလည်ထားတဲ့ဟာတွေကျွန်တော်တို့ကဒါတွေကိုပြောခွင့်ရမယ်ဆိုခွင့်ရမယ်အခြေအနေချက်ကိုကျွန်တော်လိုချင်လာတယ်။နောက်သဘောထားကွဲလဲမှုတွေဘယ်လောက်ပင်ရှိရှိဒီသဘောထားကွဲလဲမှုတွေကစုစည်းနိုင်အင်အားဖြစ်တယ်ဆိုတဲ့သဘောတရားတွေကိုလိုရင်းကိုင်ရင်းနဲ့နားလည်လာတယ်။အဲ့တော့ကျွန်တော်တို့တောင်းဆိုတာနဲ့ဒီမိုကရေစီကိုတင်းညွတ်လာမှာဘူးလို့ကျွန်တော်မြင်ပါတယ်။အခုထက်ဒီလေဒီလူတို့ကဒီမိုကရေစီကိုတင်းညွတ်လာဆိုတာဒါတွေကြောင့်ဖြစ်ပါတယ်ဗျ။လူလက်စွာပြောခြင်းနဲ့လူလက်စွာဆန္ဒပြခြင်းနဲ့လူလက်စွာမိမိရဲ့သဘောထားတွေကိုပေါ်ထုတ်ဖို့ရှိရမယ်။အဲ့ဒီပုံမှာတိုင်းပြည်ကနေပြောမှာဥဆောင်တဲ့လူများစဉ်းစားရတယ်ရှိမယ်။ပယ်ပစ်တာလည်းရှိမယ်။ဒါပေမဲ့ဘာပဲပြောပြောပြည်သူနဲ့အဆိုးရနေတာအင်မတန်မှနားလည်မှုရှိရှိနဲ့လူထုကရွေးချယ်တဲ့ကောင်တွေကောင်းဆောင်နေတဲ့တိုင်းပြည်ရဲ့စနစ်တစ်ခုအပြောင်းကိုလူကျင်တဲ့စိတ်တွေအကောင်ကအရှိတ်ရှိမှန်ရေလိုချခဲ့ပါဘူး။ကြောင်းသားတွေမှာဟော လူငယ်တွေပါ哦ဒီလူထုမှာ哦အဲ့ဒီအချိန်တည်းကကျွန်တော်တို့အားလုံးကဒီမိုကရေစီရေးကိုဒါဒီမိုကရေစီနိုင်ငံတကာနိုင်ငံဖြစ်တည်ဆောက်မယ်ဒီမိုကရေစီကိုတည်ငြိမ်အောင်မယ်ဆိုတော့ပြီးခဲ့ပါပြီ။အဲ့ဒါကဂျွန်လာမှာတည်းကကျွန်တော်တို့အားလုံးနားလည်ခဲ့ပါပြီ။အဲ့တော့အဲ့ဒီပုံမှာပဲဆက်လက်ပြီးတော့မှလှုပ်ရှားရင်ရုန်းကန်ရင်လူဝဲရှိချက်လိုက်နောက်ပြန်လာကြလိုက်ဒီလူဝဲရှိချက်လိုက်နောက်ပြန်လာကြလာနေကျွန်တော်တို့ရတော့ဒူးစားရင်ဆော်ရက်ဒီစဲဖြစ်တယ်လို့ပဲကျွန်တော်မြင်ပါတယ်ဗျ။ဟုတ်ပါဘူး။
အဲ့ဒီရှင်လေးလုံးလှုပ်ရှားမှုကြီးကနေပြီးတော့ဟိုထွက်ပေါ်လာတဲ့နိုင်ငံအကောင်းဆောင်တွေလည်းရှိလာတာပေါ့နော်ဥပမာဒေါ်ဆန်းစုကြည်ဆိုရင်လည်းဒါရှင်လေးလုံးလူထုလှုပ်ရှားမှုမှာသူထွက်လာတယ်နောက်ပြီးတော့အရင်ဒီနိုင်ငံရေးအကောင်းဆောင်တွေဖြစ်တဲ့ဦးနုတို့ဦးကြီးချုပ်ဟောင်းဦးနုတို့နောက်ဒီဥအောင်ကြီးကြီးတို့ဆိုရင်လည်းပါဝင်လာတာမျိုးတွေရှိရပေါ့နော်ဒီလိုကောင်းဆောင်တွေဒါမျိုးတွေနိုင်ငံရေးပုဂ္ဂိုလ်တွေထွက်လာတဲ့အခါမှာအဲ့တော့ចောင်းသားတွေဘက်ကလည်းဒါပံ့ပိုးမှုတွေရှိလာတယ်ဆိုတော့အဲ့ဒီလိုအကူကြောင်းကာလတွေမှာပေါ့နော်ကျမတို့ဒါတစ်ချိန်ပြန်ပြီးတော့ဟိုတင်ကန်းစာယူရမယ်အနေထားမျိုးဆိုလို့ရှိရင်ဒီကိုမြာရေးရဲ့အတွေ့အကြုံများဆိုလို့ရှိရင်အပြောင်းလဲနိုင်ငံရဲ့အပြောင်းလဲကာလမှာဟိုတကယ်အရေးပါတဲ့အရေးကြီးဆုံးအချက်ကဘာလဲရှင်
အတိအကျတော့ကျွန်တော်မြင်တာကအဲ့ဒီနိုင်ငံရေးပန်းတိုင်တစ်ခုရှောင်းလန်းတဲ့အခါမှာကျွန်တော်တို့ကမာရသွန်ကြီးဝေးတစ်ခုလိုပါပဲ။ဒါကတော့အခုကျော်အာအခုမတ်အင်ဂျင်နဲ့ပြောသွားပြီဘောတော့ကျွန်တော်တို့ဝင်းကြီးချုပ်အောင်ဦးနူနောက်ဦးအောင်ကြီးအခုတော့ကွဲလွန်သွားချင်ပေါ့ဗျာ။တော့အခုလက်ရှိတင်ချန်ခဲ့တာအဲ့ဒီခေါင်းဆောင်တွေနေရာမှာကျွန်တော်အာကေဦးတင်ဦးဆိုလို့ရှိရင်တော်တော်ပါဘူးကျွန်မကြီးလည်းမကောင်းအောင်ပြက်လက်ကြည့်ပြီလေ။ဟိုလက်ရှိတင်ချန်နေတာလည်းအသက် concession ဖြစ်တဲ့ကျွန်တော်တို့ဒေါ်ဆတ်စုကြည်ပေါ်ရလက်ရှိပြည်သူအများစုလုံးကတော့အများစုကြီးကတိတ်ညွတ်ပြီးတော့မှထောက်ခံထားတော့ဒေါ်ဆတ်စုကြည်ပဲလက်ရှိကတော့ကျွန်တော်မြင်တာပေါ့နော်အဲလားသူပဲဂျန်တဲ့လူတွေတချို့လည်းလမ်းခူးလာမှာပဲဂျန်ခဲ့တာရှိတယ်အကြောင်းအကြောင်းအကြောင်းဟာဒါတွေကတော့ကျွန်တော်တို့အဖြစ်တင်လို့အများအောင်လို့ကျွန်တော်မြင်ပါတယ်ဟောသင်္ကန်းကယူကြနေတဲ့ပါရှိတယ်ဆိုတော့နိုင်ငံရေးဆိုတာတည့်ရတမနဲ့နဲ့ပြီးသွားတဲ့ကိစ္စရေးရှိမာရသွန်ကြီးကိုဖျက်ဆီးတဲ့အခါစိတ်တက်ကြတိုင်းကျက်တီကျက်ထိုင်မှမူရအရေးကြီးတယ်မရိုင်းမလဲအောင်ထိမ့်သိမ့်ပြီးတော့မှတောက်ပြီးတော့မှဆော့ရှော့ပြီးတော့ဟုတ်ဟုတ်ရှော့တင်တယ်ဆိုရင်အဖြစ်ဆိုတော့တင်ကားလိုက်ပြီးပါတယ်နောက်တစ်ခုကနိုင်ငံရေးလုပ်တယ်ဆိုတာကတယောက်တည်းလုပ်လာတဲ့ကိစ္စပုံအများကြီးလုပ်တဲ့အတွက်ကြောင့်သဘောထားပွဲလဲမှုတွေအဖွဲ့အစည်းဒီပွဲပြားပြီးပြီးသဘောထားပွဲလဲမှုတွေများစွာရှိပါပဲဒါပေမဲ့ဒီမိုကရေစီရဲ့ဒီပွဲလဲခြင်းဟိုဟာဒီမိုကရေစီရဲ့အစပြာဒီပွဲလဲမှုလို့ပါသူစည်းနိုင်အင်အားဖြစ်တဲ့ဆိုတဲ့သဘောတရားတွေကိုနားလည်မှုတွေဖြစ်ပါတယ်